မရရဲ့စီးပွားရေးအကြံပေးဒေါက်တာဦးမြင့်လိုပုဂ္ဂိုလ်မျိုးဦးဆောင်ပြီးမြန်မာကျပ်ငွေတန်ဖိုးတည်ငြိမ်ရေးအစွမ်းကုန်ဆောင်ရွက်နေတဲ့ကြားကပဲကျပ်ငွေတန်ဖိုးတရရိပ်ဆက်ပြီးကျဆင်းနေပါတယ်။နိုဝင်ဘာလ20ရက်နေ့ပေါက်ဈေးအရဒေါ်လာကို1295ကျပ်အထိရောက်ရှိနေပြီးတော့ဒေါ်လာကို1300ဖြစ်ဖို့နည်းနည်းလေးပဲလိုပါတော့တယ်။ဒီပြိုင်နက်ထဲမှာပဲကျပ်ငွေတန်ဖိုးကလည်းမတည်ငြိမ်မြန်မှုဖြစ်နေပါတယ်။ဒီပြဿနာဘယ်ချိန်ထိဆက်ပြီးတည်ရှိနေမှာလဲ။တိတ်မကြခင်ပေါ်ပေါက်လာမဲ့နောက်လွတ်တော့နောက်အစိုးရအဖွဲ့သစ်လက်ထက်အထိဆက်ပြီးဖြစ်ပေါ်နေဦးမှာလား။ဒီပြဿနာကိုဘယ်လိုဖြေရှင်းရင်ပြည်လည်မလဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။ကျပ်ငွေတန်ဖိုးတည်ငြိမ်ရေးနဲ့ဆက်ဆက်တဲ့အဓိကပြဿနာတွေကတော့အစိုးရလူငွေပြနေတာ၊ကုန်သွယ်ရေးလူငွေပြနေတာ၊ဘူဘန်ကငွေဆက်ကူရိုက်ထုတ်တာ၊ပြည်တွင်းမှာဒေါ်လာလိုနိုင်ငံခြားငွေအသုံးတွင်ကျဲပြီးစုဆောင်းမှုမှာပါအသုံးပြုနေကြတာစတာတွေပဲဖြစ်ပါတယ်။ကျပ်ငွေတန်ဖိုးတည်ငြိမ်ရေးအကြောင်းပြောရရင်ဆက်ဆက်နေတဲ့အဲ့ဒီပြဿနာအားလုံးကိုလေ့လာသုံးသပ်ကြည့်ရမှာဖြစ်ပါတယ်။အခုချိန်ဟာပထမကြိမ်လွတ်တော်ရဲ့နောက်ဆုံးအစည်းအဝေးတွေကျင်းပနေစေကာလလည်းဖြစ်ပါတယ်။အခုအစည်းအဝေးရဲ့အဓိကတာဝန်ကတော့သမရဦးသိန်းစင်ရဲ့နောက်ဆုံးသက်တမ်းမှာလူအပ်တဲ့နောက်ဆက်တွဲဘတ်ဂျက်လူငွေတောင်းခံမှုကိုဆွေးနွေးဖြည့်ဆည်းပေးဖို့ပဲဖြစ်ပါတယ်။ဒီပိုင်းနဲ့ထဲ 2014-15 ဒုတိယ6လသက်တမ်းဘဏ္ဍာငွေအရာသုံးဆိုင်ရာကိစ္စတွေကိုလည်းသက်ဆိုင်ရာဝန်ကြီးဌာနတွေကတင်ပြအစီရင်ခံတဲ့အစည်းအဝေးလည်းဖြစ်ပါတယ်။စီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဒုတိယဝန်ကြီးဒေါ်လက်လက်သိန်းရဲ့အစီအခံချက်အရဆိုရင်အခုနှစ်အစိုးရလူငွေရာသုံးငွေစည်ရင်းကိုကြည့်လိုက်ရင်ရငွေကကျပ်ငွေ10 trillion ကျော်ပဲရှိပြီးတော့သုံးငွေကတော့13 trillion ကျော်နေတာတွေ့ရပါတယ်လူငွေစုစုပေါင်း3 billion နီးပါးရှိနေတာတွေ့ရပါတယ်မနည်းလာပါဘူးရငွေရဲ့26ရာခိုင်နှုန်းလောက်ရှိနေတာပါရငွေနေရချင်းအကြောင်းရင်းဟာဒုတိယ6လပတ်အခွန်ကောက်ခံငွေဘီလီယံ900လောက်နီးပါးယော့နေနေတာကြောင့်လို့ဆိုပါတယ်အလားတူပဲကုန်သွယ်ရေးကဏ္ဍကိုပြန်ပြီးကြည့်ရင်လည်းလူငွေကဘီလီယံ1800နီးပါးရှိနေတာကိုတွေ့ရပြန်ပါတယ်ဒါဟာစည်ရင်းပေါ်မှာမြင်တွေ့ရတာဖြစ်ပြီးတရားမဝင်မှောင်ခိုကုန်သွယ်မှုများတဲ့မြန်မာနိုင်ငံအတွက်ဒီတဲ့ပမာဏများဖို့ပဲရှိပါတယ်ဒီအချက်လက်တွေကိုကြည့်လိုက်ရင်မြန်မာနိုင်ငံမှာဘာကြောင့်ကျပ်ငွေတန်ဖိုးကျဆင်းနေရတယ်လဲဆိုတဲ့အဖြစ်ပေါ်လွင်နေပြီဖြစ်ပါတယ်။အစိုးရအနေနဲ့ဝင်ငွေနဲ့သုံးငွေကများပြီးလူငွေပြကုန်သွယ်ရေးမှာလည်းလူငွေပြစတဲ့အချက်တွေကဘူဗန်အတွက်လက်ပတ်ငွေပို့ပြီးရိုက်ထုတ်ဝေဖို့အခြေအနေဖြစ်ပေါ်လာပြီးကျပ်ငွေတန်ဖိုးဖောင်းပွားပြီးငွေတန်ဖိုးကျဆင်းမှုဖြစ်ပေါ်လာတာပါ။ကျပ်ငွေတန်ဖိုးမတည်မငြိမ်ဖြစ်ရတဲ့အကြောင်းရင်းကတော့ဒေါ်လာလိုနိုင်ငံခြားငွေကိုအသုံးများတာနိုင်ငံငွေလဲလှယ်ရေးပေါင်ခုဈေးွက်ကျပြတ်နေသေးတာစီးပွားရေးသမားတွေနဲ့ပြည်သူတွေကဒေါ်လာလိုနိုင်ငံငွေကိုပဲသိမ်းဆီးစရာစုဆောင်းစရာအဖြစ်နားလည်ထားကြတဲ့အချက်တွေလည်းပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့အစိုးရဘက်ကတိတ်ပြီးကင်တွယ်နိုင်တာမတွေ့ရသေးပါဘူး။နိုင်ငံသားတွေနိုင်ငံခြားကုမ္ပဏီတွေနဲ့ဆက်ဆံနေတဲ့ဟိုတယ်လုပ်ငန်းခီးသွွားလုပ်ငန်းအပါအဝင်လုပ်ငန်းတချို့ကိုပြီးခဲ့တဲ့လပိုင်းကနိုင်ငံသားငွေကင်ဆောင်ခွင့်ပယ်ဖြတ်တဲ့အမိန့်တရထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီညွှန်ကြားချက်ဟာသိပ်ပြီးသက်ရောက်မှုမရှိသေးပါဘူး။ပြင်ပမောင်ကိုနိုင်ငံသားငွေရောင်းဝယ်မှုတွေကိုအရေးယူကင်တွယ်တာမရှိတော့ပါပဲ။ဒီလုပ်ငန်းလုပ်ကင်နေသူတွေဟာမြန်မာကျပ်ငွေတည်ငြိမ်နေတာမျိုးကိုသိပ်ပြီးလူလားကြတာမဟုတ်ပါဘူး။အလုတ်အခတ်အခါအရန်ရှိမှအကျိုးအမြတ်များတာကြောင့်တရဝင်ငွေလဲကောင်တာတွေနဲ့နှုံသားမတူအောင်ဆွဲတင်ဆွဲချတာမျိုးတွေလုပ်တတ်ကြပါတယ်ပြောရရင်အစိုးရဘတ်ဂျက်လူငွေနဲ့မှကုန်သွယ်မှုလူငွေနဲ့မှမြန်မာကျပ်ငွေတန်ဖိုးလှင်မြန်စွာကျဆင်းနေတာရပ်သွားမှာပါအခုနောက်ဆုံးလွှတ်တော်မှာအစိုးရဟာ2056ဘဏ္ဍာနှစ်အတွက်ဖြည့်ဆွက်ဘတ်ဂျက်ကျပ်ဘီလီယံ2500လောက်တောင်းထားပါတယ်ဒီတောင်းဆိုမှုတွေထဲမှာကျပ်ငွေနဲ့ဒေါ်လာငွေလဲလှယ်နှုန်းမှာကျပ်ငွေတန်ဖိုးကျနေလို့ထပ်ဖြည့်ပေးဖို့တောင်းဆိုနေတာကပဲပ ဘီလီယံ600ကျော်ဘူးပါဝင်နေတာတွေ့နိုင်ပါတယ်။မြန်မာကျပ်ငွေတန်ဖိုးနှုံးသားတစ်ခုမှာတည်ငြိမ်ဖို့ဆိုရင်လက်ရှိလွှတ်တော်ဟာနောက်တိုးအသုံးစရိတ်တွေကိုတည်တည်ချာချာစီစစ်ပြီးချပေးရပါလိမ့်မယ်။လိုအပ်ရင်ဖြတ်တောက်တာမျိုးလည်းလုပ်သင့်ပါတယ်။တကယ်ရည်ရှိအတွက်လုပ်ကင်ရမှာက NLD အမတ်တွေလွှမ်းမိုးလာမဲ့လွှတ်တော်ကလုပ်ရမှာပါ။လာမဲ့လွှတ်တော်အသစ်ကြရင် NLD အမတ်တွေဟာပေါ်ပေါက်လာမဲ့NLD အစိုးရအဖွဲ့အတွက်2016စက္ကွန်ဘတ်ဂျက်ရေးဆွဲရမှာလူငွေနည်းနိုင်သမျှနည်းအောင်ဆွဲရပါလိမ့်မယ်။ခြုံပြောရမယ်ဆိုရင်ကြက်ငွေတန်ဖိုးတည်ငြိမ်ရေးကိုပေါ်ပေါက်လာမဲ့ NLD လွှတ်တော်နဲ့အစိုးရအဖွဲ့ကသာကင်တွယ်ဖြည့်ရှင်းပေးရမယ့်အခြေအနေအထိရောက်သွားမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။